မြန်မာဒီမိုကရေစီရဲ့ဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေလွတ်တော်မတက်နိုင်ပဲဖြစ်နေရတဲ့အခြေအနေတွေကိုညှိနှိုင်းဖြေရှင်းသွားနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအထူးကြံပေး VJ နမ်ဘီယာကပြောလိုက်တာပါမြန်မာနိုင်ငံမှာနိုင်ငံရေးဒီထက်တိုးတက်အောင်လုပ်နိုင်မယ်ဆိုရင်အာရှမှာထိပ်တန်းနိုင်ငံတစ်ခုအထီးတော်ဖြစ်နိုင်တယ်လို့လည်းအထူးကြံပေးပုဂ္ဂိုလ်ကပြောပါတယ်အပြည့်အစုံကိုတော့ကိုအောင်လွင်ဦးကတင်ပြပါမယ်ရှင
်နိုင်ငံရေးအရာကောလမှုတွေရှိနေပေမဲ့နောက်ဆုံးမှာပြည်လည်မှုရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့အထူးကြံပေးပုဂ္ဂိုလ်ကပြောလိုက်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဒီလဆန်းမှာကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲတွေမှာအနိုင်ရခဲ့ပေမဲ့ကျန်းသစ္စာကျင်းစုရမှာသုံးလုံးနဲ့စကလုံးပေါ်သဘောကွဲလဲရာကလွတ်တော်မတက်နိုင်ပဲဖြစ်နေရတဲ့အခြေအနေကိုနှစ်ဖက်ကြားညှိနှိုင်းပြည်လည်မှုရစေဖို့ပြည်ရင်းပြည်ပကတိုက်တွန်းနေတဲ့အထက်အခုနောက်ဆုံးအထူးကြံပေးပုဂ္ဂိုလ် VJ Nambiya ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါအစိုးရနဲ့ NLD ကြားကွဲလွဲမှုတွေကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်း AP သတင်းဌာနနဲ့တရားတွေ့ဆုံမေးမြန်းရမှာပြောလိုက်တာဖြစ်ပါတယ်
I'm quite sure that there is wisdom on both sides to be able to get through this because I can't envisage them having taken this major step to come through the elections
ဒီကိစ္စကိုပြည်လဲအောင်နှစ်ဖက်စလုံးကဖြေရှင်းနိုင်တဲ့ညံအမျှော်မြင်ရှိမယ်ဆိုတာကျွန်တော်တေချာပေါက်ပြောနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့တွေအနေနဲ့အောင်မြင်မှုတွေရနိုင်ဖို့အတွက်ရွေးကောက်ပွဲအဆင့်အထိရောက်လာတဲ့တကယ့်အခြေလမ်းတွေကိုလှမ်းခဲ့ကြတာတွေကိုကျွန်တော်တွေးတောင်မတွေးမိပါဘူး။
မြန်မာနိုင်ငံကိုတရင်ပတ်ကုန်သွားမဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကတော့သဘောထားမတူတာတွေကိုညှိနှိုင်းဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုထားတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကလည်းဆွေးနွေးဖြေရှင်းနိုင်မှုလိုလားတဲ့အကြောင်းကိုပြောဆိုထားတာပါတနင်္လာနေ့တုန်းကလွှတ်တော်ခန္ဓာတွေပြန်လည်စတင်ရမှာတော့ဂျားပြတ်ရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရထားတဲ့ NLD ကိုယ်စားလှယ်မပါဘဲကျင်းပခဲ့တာဖြစ်ပါတယ်လွှတ်တော်အမတ်တွေဖြစ်ကျန်းသစ္စာကျင်းဆိုရမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုကာကွယ်ဆက်လျှောက်ပါမည်ဆိုတဲ့စကားရက်အစားလေးစားလိုက်နာပါမည်လို့ပြောင်းလဲဖို့ NLD ပါတီကလိုလားနေတာဖြစ်ပေမဲ့ဒါအခြေခံဥပဒေပါပြဋ္ဌာန်းချက်ဖြစ်နေတာမို့လွှတ်တော်တွင်ဆွေးနွေးမှသာဖြစ်နိုင်စရာရှိတယ်လို့အာဏာရနိုင်ငံရေးပါတီဖြစ်တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုထားတာဖြစ်ပါတယ်ကျန်းသစ္စာကျင်းဆိုရမယ့်ကိုယ်စားလှယ်တွေကတူးဖြစ်တဲ့ဒေါန်ဆန်းစုကြည်ကတော့ဒီကိစ္စပြည်လဲစေဖို့သက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့ညှိနှိုင်းသွားဖို့ရည်ရွယ်ထားတဲ့အကြောင်းသူ့ကိုပြောပြတယ်လို့အထူးကြံပေးပုဂ္ဂိုလ်နန်ဗီယာကပြောပါတယ
် How does she I asked her plan to you know to proceed in this new situation she said she'll reach out to the ruling party to the USDP and to the army she said
လက်ရှိအခြေအနေဒီနဲ့ပတ်သက်လို့ဘာဆက်လုပ်ဖို့အစီအစဉ်ရှိလဲဆိုတာကိုကျွန်တော်သူ့ကိုမေးကြည့်ပါတယ်သူပြောတာကတော့အာဏာရပါတီစစ်တပ်တို့နဲ့ဆက်သွယ်မယ်လို့ပြောပါတယ်လွတ်တော်ထဲမှာရောက်နေကြတဲ့စစ်တပ်ထဲကပုံကိုယ်တွေအပါအဝင်လူအတော်များများဟာသူ့ရဲ့နိုင်ငံရေးအမြင်နဲ့သဘောထားတွေကိုတကယ်တမ်းလက်ခံတုံ့ပြန်လိုတယ်လို့ခန်းစားမိတဲ့အကြောင်းလည်းပြောပါတယ်
။သမရဦးသိန်းစင်ကတော့မြန်မာလူထုအတွက်ကြိုးရှိမယ်ဆိုရင် NLD ဘက်ကလူလာနေသလိုပြင်ဆင်ဖို့မဖြစ်နိုင်စရာအကြောင်းမရှိတဲ့အကြောင်းကိုဂျပန်နိုင်ငံမှာအလဲပတ်ရောက်နေစဉ်ပြောဆိုသွားတာပါ။ကျန်းသစ္စာချိန်ဆဖို့အငင်းပွားစရာဖြစ်နေရတဲ့ကိစ္စကိုမနှက်ပန်ကြတာပဲနဲ့ပြည်တော်စုလွှတ်တော်စည်းဝေးပွဲတွေအတွင်းဆွေးနွေးနိုင်ဖို့မျှော်လင့်ရတဲ့အကြောင်းလည်းလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ကိုယ်လမ်းမှုတွေကိုပြည်လဲအောင်ဖြစ်ရှင်းပြီးနိုင်ငံရေးအရာတိုးတက်အောင်လုပ်နိုင်မယ်တန်းပြည်ထူထောင်ရေးအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်မယ်ဆိုရင်တော့ပြည်ရင်ပြောင်းလဲလုပ်ငန်းစဉ်တွေအောင်မြင်ပြီးဒေသတွင်းမှာမြန်မာနိုင်ငံဟာရှေ့ထက်ရောက်လာနိုင်စရာရှိတယ်လို့လည်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ကပြောဆိုလိုက်တာပါ
It is an opportunity for Myanmar to learn from the experiences of its neighbors and I think
ဒီနေ့တိုင်းပြည်တွေကအတွေ့အကြုံတွေကနေသင်ခန်းစာယူဖို့မြန်မာနိုင်ငံအတွက်တော့အခွင့်အလမ်းကောင်းတစ်ခုပါကျွမ်းကျင်မှုအတွေ့အကြုံရှိတဲ့ပြည်ပရောက်တချို့ကိုလည်းပြန်လက်ခံပြီးပြည်ပပြောင်းလဲလုပ်ငန်းစဉ်မှာပါနေကြပြီလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းလက်ဟာမှုတွေအများအပြားရှိနေတာပါစောင့်ဆောင်ရည်ရှိတဲ့လူသားအရင်းမြစ်တွေအကြီးကျယ်အားနည်းနေတဲ့အတွက်ပြန်လည်တိဆောက်ဖို့လိုအပ်နေပြီးဒါတွေကိုသာဖြည့်ဆည်းနိုင်မယ်ဆိုရင်မြန်မာနိုင်ငံဟာအာရှမှာကြားရကောင်အဖြစ်နဲ့ကောင်းထောင်ထလာနိုင်စရာအခြေခံတွေခံခဲ့မှာမှရှိတယ်လို့ကျွန်တော်ယူဆပါတယ်
မြန်မာနိုင်ငံမှာဂျာပြတ်ရွေးကောက်ပွဲတွေကျင်းပပေးခဲ့တာလို့နိုင်ငံရေးပြောင်းလဲတွေရှိခဲ့တဲ့နောက်မှာတော့အမေရိကန်ဥရောပသမဂ္ဂ EU ဩစတြေးလျကနေဒါစတဲ့နိုင်ငံတွေကအရေးယူတန်ခတ်မှုတွေကိုရှော့ပေါ်တာဖယ်ရှားတာတွေလုပ်ခဲ့ကြတာပါဒီအတွက်ပြည်ပကရင်းနှီးမြှုပ်နှံမှုတွေနဲ့အတူမြန်မာစီးပွားရေးမှာလည်းတိုးတက်မှုအလားအလာတွေရှိလာနိုင်တယ်လို့မျှော်လင့်မှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ